ဒေါက်တာလျံမုန်းစခေါင်း VOA နဲ့တွေ့ဆုံမိမြန်ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တ
ကျ
ော်
ွန်တော်လည်းကျေးဇူးတင်ပါတယ်
โอเคကျွန်တော်ပထမဆုံးမေးခွန်းကလူတွေကြားထဲမှာနည်းနည်းလေးမရှင်းဖြစ်နေတဲ့မေးခွန်းပေါ့နော်ဒီအမျိုးသားညွညွေအစိုးရ NUG မှာဒေါက်တာလျံမုန်းစခေါင်းအနေနဲ့ကမိခင်အဖွဲ့အစည်းဖြစ်တဲ့ CNF ချင်းမျိုးသားတပ်ဦးကိုကိုစားပြုပြီးတော့ပါဝင်လာလားဒါမှမဟုတ်ဘယ်လိုကိုစားပြုပြီးတော့ပါဝင်လာလဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ National Unity Government မှာပါဝင်နေတာကကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကနေဆီလွှတ်တာဖြစ်ပါတယ်ကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုချင်းပြည်နယ်မှာရှိတဲ့အရွေးကုတ်ခံလွှတ်တော်ကိုယ်စားလှယ်ကြီးများပြီးတော့နိုင်ငံရေးပါတီများ CDM မှာပါဝင်တဲ့လူထုဖွဲ့စည်းများနဲ့ကျွန်တော်တို့ချင်းမျိုးသားတပ်ဦးတို့ပူးပေါင်းပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်
။ဟုတ်ကဲ့ပါ။
တော့အဲ့ဒီ company ကိုကျွန်တော်မိခင်ဖွဲ့စည်းဖြစ်တဲ့ CNF ကနေပြီးတော့နေ့ဒီကြာကာလချင်းအမျိုးသားအတိုင်းပင်ခံ company ကိုကျွန်တော်ကိုဆက်ထုတ်ထားတာဖြစ်ပါတယ်။အဲ့လိုဆက်ပြီးတော့မှအဲ့ဒီအတိုင်းပင်ခံ company ကနေတစ်ဆင့်ကျွန်တော်ကိုအမျိုးသားညီညွတ်ရေးဆူရမှာပါဝင်ဖွဲ့စည်းထတာဖြစ်ပါတယ်ဆိုကျွန်တော်ဖြေချခြင်းပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့အခုဆရာဒီ NUG ရဲ့ Federal ရဲ့ပြည်တော်စုဝင်ကြီးအနေနဲ့လက်ရှိမှာအဓိကဘယ်ကိစ္စကိုစတင်ကင်တွေလှုပ်ဆောင်နေပါလဲဆရာ
ဟုတ်ကဲ့ကျွန်တော်တို့အခုကျွန်တော်တို့ပြင်ဆင်ထားတာကပေါ့နော်ကျွန်တော်တို့အနေနဲ့အဓိကဆောင်ရွက်ရမှာကပြီးခဲ့တဲ့ Masla 30တရက်နေ့ပုံပြန်ထားတဲ့ Federal Democracy ပြည်ငင်းစာတမ်းပေါ့အဲ့ဒီ Charter ကိုကျွန်တော်တို့အကောင့်ထိပို့ဖို့ဖြစ်ပါတယ်အဲ့ဒီ charter ထဲမှာလည်းကျွန်တော်တို့အဆင့်စစ်စစ်ပါတဲ့နိုင်ငံရေးလမ်းပြမျိုးပုံရှိပါတယ်။အဲ့ဒီမှာကြည့်မယ်ဆိုရင်အဆင့်5က5 6 9 10ကျွန်တော်တို့ဆောင်ရွက်မယ့်ကိစ္စတွေတစ်ခုပြီးတစ်ခုပေါ်လာတာတွေ့ရမှာဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီကျွန်တော်တို့ charter အစိပ်ပိုင်းတည်ရဲ့အခန်းလေးမှာကျွန်တော်တို့ Federal Democracy ပြည်ထောင်စုကြီးကိုဘယ်လိုထူထောင်ရမလဲဆိုတဲ့လမ်းညွှန်ချီခံမှု5ရက်နဲ့အချီခံမှုဝါဒ30နဲ့ခုနှစ်ချက်ပါအဲ့ဒါတွေကိုကျွန်တော်တို့အကောင့်ထေပို့ပြီးတော့အနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုထူထောင်တဲ့အခါမှာအနာဂတ်ဆိုတဲ့နေရာမှာလည်းမကြာတော့သောအနာဂတ်ပေါ့နော်အဲ့မှာကျွန်တော်တို့အသုံးပြုမယ်ပြည်ထောင်စုကြီးအတွက်အသုံးပြုမယ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖွဲ့စည်းပုံကြီးပေါ့ဒီရွှေပြတ်ထိုင်းကြီးကိုကျွန်တော်တို့အဓိကဆောင်ရွက်တော့ဖြစ်ပါတယ
်ဟုတ်ကဲ့အခုဆရာပြောသွားတဲ့ဒီဖက်ဒရယ်ဒီမိုကရေစီဗရင်ဂျင်ပေါ့နော်ဒီဗရင်ဂျင်နဲ့ပတ်သက်ပြီးတော့ထွက်လာတဲ့အချိန်မှာဟာဝေဖန်တာတချို့ကျွန်တော်တို့ကြားရပါတယ်အဝေမကြားတဲ့ဒီတံမျိုးနဲ့ပြောတာတွေကျွန်တော်တို့ကြားရပါတယ်။ဘာကြောင့်ဒီ Federal Democracy ပြည်ညင်ကိုအားလုံးကြရတဲ့အားလုံးလက်ခံနိုင်တဲ့ပြည်ညင်မျိုးဖြစ်မလာခဲ့တာပါလဲခင်ဗျာ
။ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ Federal Democracy ပြည်ညင်ကအပိုင်းအပိုင်းပါပါတယ်အစိတ်အပိုင်းတင်းနဲ့အစိတ်ပိုင်းနှစ်ဖြစ်ပါတယ်။အစိတ်အပိုင်းတစ်ကခုနကျွန်တော်ပြောသလို Federal ပြည်ထောင်စုကြီးထူထောင်ရေးအတွက်ချီခံရမယ်အချီခံလိုက်မှုမှုတွေနဲ့ကျွန်တော်တို့ချီခံမှုဝါဒတွေကိုအဓိကထားပြီးတော့ရည်ရွယ်တာဖြစ်ပါတယ်။အဲ့ဒါကျွန်တော်တို့အနာဂတ်ကိုဝင်ပြရတဲ့ကျွန်တော်တို့လမ်းညွှန်မှုဖြစ်ပါတယ်။အဲ့ဒီပုံမှာကျွန်တော်တည်တလို့ကဝေဖန်တယ်ခုမှမကြပါဘူး
။ဟုတ်ပါတယ်
။အဲ့ဒီအတွက်ကတော့ကျွန်တော်တို့အားလုံးရှင်းတယ်။ဆိုလိုတာဒီချိန်မှာကျွန်တော်တို့တတိုင်းပြည်လုံးပြည်ထောင်စုတစ်ခွန်းလုံးတိုင်းရင်းသားလူမျိုးရောဒီမှာပါစီတဲ့ပြည်သူလူထုတရလုံးကျွန်တော်တို့အားလုံးညီညီဝင့်ဝင့်နဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြည့်သူတကထူထောင်မယ်ဆိုတဲ့ပုံမှာညီွက်တယ်ဆိုတာကျွန်တော်ပြသမယ်။သို့တော်စိတ်ပိုင်းနှစ်ကတော့အခုကြာကာလမှာကျွန်တော်တို့ဖွဲ့စည်းလိုက်တဲ့ NGG ဆိုတာဖွဲ့စည်းမှုနဲ့ပတ်သက်တာဖြစ်ပါတယ်။အဲ့ဒီမှာလည်းပဲကျွန်တော်တို့အနေနဲ့အကောင်းဆုံးပြင်ဆင်ထားပေမယ့်အချီအနှီးအယဟိုပါကုန်လဲ။အဲ့ဒီပဒင်းစာတမ်းမကြီးညာခင်တကယ့်တကယ့်အတွက်မှာအနည်းငယ်ပြင်ဆင်စရာလေးတွေပေါ်လာပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရဲ့ခင်ကျင်းရပါတော့ကျွန်တော်တို့အနေနဲ့နိုင်ငံတော်ရဲ့ဟိုပါခုံးလေအကြီးကြီးများနိုင်ငံတော်ဦးဆောင်များအာ head of state တွေပေါ့ကျွန်တော်တို့ရွေးချယ်ရမှာဖြစ်တယ် head of government ဆိုတဲ့ဟာလေးကျွန်တော်တို့ယူအပ်ပါတယ်အစကကျွန်တော်တို့စဉ်းစားတဲ့ပုံစံက head of state တွေကိုပဲကျွန်တော်တို့ရွေးချယ်တင်မြှုပ်ပြီးတော့အဲ့ဒီမှာလည်းပဲလက်ရှိသမ္မတကြီးဦးဝင်းမင်းနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကျွန်တော်တို့ဒုတိယသမ္မတတို့ကိုကျွန်တော်တို့ရွေးချယ်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒီစိတ်ကိုပဲစဉ်းစားတယ်။သို့တော်ဒီကြာကာလမှာကျွန်တော်တို့အလုပ်လုပ်တဲ့ခါမှာအဲ့ဒီ head of state တို့ကိုပဲခေါင်းဆောင်ကြီးများကအဖမ်းဆီးခံနေရတယ်အထိမ့်သိမ်းခံနေရတယ်ဘဝမှာရှိတဲ့အတွက်ကျွန်တော်တို့အစိုးရတရားနေနဲ့အလုပ်လုပ်တဲ့ခါမှာသူတို့ရဲ့ခံကဏ္ဍအတင်းပြ ချက်ပြပါဝင်လို့ရပါတယ်အပြည့်အစုံသူတို့ပါနိုင်မှာမဟုတ်ဘူးအဲ့ဒီခါကျတော့ကျွန်တော်တို့တိုင်းပြည်ကိုတော်လို့တော့ကျွန်တော်တို့အစိုးရကိုတော်လို့ကိုစားပြုတ်ပြီးတော့နိုင်ငံတကာမှာအလုံးလုံးမဲ့ head of government အစိုးရအကြီးကြီးကိုကျွန်တော်ထပ်ပြီးတော့ရွေးဖို့လိုလာပါတယ်အဲ့ဒီခါကျတော့ကျွန်တော်တို့အသင့်တော်ဆုံးဖြစ်သွားတာကနိုင်ငံတော်ပြည်ထောင်စုဝန်ကြီးချုပ်ကိုကျွန်တော်တွေးချင်တော့ပါတယ်အဲ့ဒီခါကျတော့ဒီကာလလေးထဲမှာတကယ့်ဟိုရွေးတွေ့မှာကျွန်တော်တို့ပင်စင်မှုလေးတွေလောက်တယ်အဲ့လိုပင်စင်မှုလောက်ရင်းနဲ့ကျွန်တော်တို့ system လေးတွေပါဟိုတမရစနစ်တစ်ခုထဲနဲ့မဟုတ်တော့ဘဲနဲ့တမရစနစ်နဲ့ parliament စနစ်ရောတဲ့စနစ်တွေဖြစ်လာပါတယ်အဲ့ဒီပေါ်မှာလူထုတော်တော်များများကကျွန်တော်တို့တိုင်းပြည်မှာစိတ်တုံးနေကြအစင်လာမဟုတ်တဲ့ခါကျတော့ဝေဖန်မှုလေးတွေရှိလာတာဖြစ်ပါတယ်အဲ့ဒီပေါ်မှာတော့ကျွန်တော်တို့နေတဲ့တဖြည်းဖြည်းနားလေးအောင်ဆင်ပြတော့မှာဖြစ်ပါတယ်အဲ့ဒီအစိတ်ပိုင်းနှစ်ကတော့ကျွန်တော်တို့လုပ်ငန်းကိစ္စဖြစ်တဲ့အတွက်လုပ်ငန်းဆိုတာလုပ်ရင်းကိုင်ရင်းနဲ့ကျွန်တော်တို့လိုအပ်တာဖြစ်ဆိုတော့မှာဖြစ်ပါတယ်ထို့အတွက်ကြောင့်အစိတ်ပိုင်းနှစ်ကတော့တဖြည်းဖြည်းပြင်ဆင်တော့မယ်ဖြစ်ဆိုတော့မယ်ပို့ပြီးတော့ပြည်ဆောင်အောင်ဆောင်ရွက်တော့မှာဖြစ်ပါတယ
်ဟုတ်ကဲ့အခုဒီမြို့သားညီညီအစိုးရ NUG ထဲမှာလာဘူးတခါ NUG ထွက်လာတဲ့အချိန်ကျတော့ဟလာလူတွေမျောလင့်ထားတဲ့လူမျိုးဒိုင်ယနာဘောင်းစုံပေါ့နော်အဖွဲ့အစည်းကြီးဘောင်းစုံပေါ့ဥမာဖြင့်အခုဆိုရင်ရှမ်းရခိုင်ကရင်စတဲ့အပြင်ဟလာဒီဒိုင်ယနာအဖွဲ့ကြီးတွေနိုင်ငံရေးပါတီတွေကိုစားပြူတာတွေပါမလာတာတွေ့ရပါတယ်ဆိုတော့ဘယ်လိုအခက်အခဲဖြစ်ခဲ့တာပါလဲဒီအဖွဲ့တွေဒီပါတီတွေပါဖို့ဘယ်လိုအခက်အခဲကြုံရတာပါလဲခင်ဗျအ
ခက်အခဲကြုံတာမဟုတ်ပဲနဲ့စနစ်ကိုပူကောင်းအောင်ကျွန်တော်တို့ကျူးစားတဲ့အတွေ့အကြုံဖြစ်ပါတယ်ကျွန်တော်ဖြေချချင်ပါတယ်စနစ်ကိုပူကောင်းအောင်လုပ်တယ်ဆိုတော့ကျွန်တော်တို့ Federal ပြည်ထောင်စုစနစ်ကိုတော့ဖြစ်ပါတယ်အဲ့ဒီအတွေ့အကြုံအခု NUG မှာပါလာဖို့အတွက်လည်းပဲ Federal စနစ်နဲ့ပြည်နယ်ချီခံပြီးတော့ကျွန်တော်တို့ပါဝင်သွားဖို့ကျွန်တော်တို့တိုင်းရင်းသားလူမျိုးပေါင်းစုံကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဆိုတော့အဆရာမေးတယ်မေးခွန်းပါကျွန်တော်က CNF ကိုပူစားပြုတာလားဘာကူကူစားပြုတ်တယ်ဆိုတဲ့ပုံစံမျိုးသူတို့အခုဒီမှာကျွန်တော်တို့အနေနဲ့ပီနေလေးခုကတင်ပစ်ချက်ပြီးအငါခုပေါ့နော်အပါလာနိုင်တော့ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်အဲ့ဒီမှာကြည့်မယ်ဆိုရင်ကချင်ကူကူစားပြုတ်ခုကေပစ်ဆိုတဲ့အစုဖွဲ့ကနေပြီးတော့ပါတာဖြစ်တယ်အဲ့ဒီကေပစ်မှာလည်းပဲကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ထိုင်ပေါ့စီလိုပဲအဲ့ဒီမှာသူတို့ရဲ့ဟိုလက်နက်ကန်တော်ထိုင်ရဲ့ဖွဲ့စည်းတွေပါတယ်နိုင်ငံရေးပါတီတွေပါတယ်ပြီးတော့ CDM လို့တဲ့ group page တွေပါတယ်စသည်အဖြစ် support ပြီးတော့ပါတာသူတွေကြောင့်ဟိုတုန်းကလို့ကျွန်တော်တို့အနေနဲ့ GIO အနေနဲ့တော်လောက်ပေါ့ KNU နေတဲ့တော်လောက် CNF နေနဲ့တော်လောက်ပေါ့အဲ့တော့ဖွဲ့ကြီးဆိုတဲ့နာမည်မျိုးနဲ့ပါတာဖြစ်တယ် B နေနဲ့လူမျိုးကိုပူစားပြုတ်လို့အစုဖွဲ့နဲ့လာတာဖြစ်တယ်အမှန်စင်စစ်ကခုချိန်မှာကျွန်တော်တို့ကချင်ပါလာဖို့ KP ဆိုတဲ့ဟာနဲ့ပါလာတယ်ကျွန်တော်တို့ချင်းဆိုရင်ကြာကာလချင်းမျိုးသားအတိုင်းပြည်ကကွန်စီဖြစ်နေပါလာတယ်။ကြားပြည်နေဆိုရင်ကြားပြည်နေကြာဟုပါဖော်မလဲ KSCC ပေါ့နော်။ KSCC နဲ့ပါလာတယ်။မွန်ဆိုလဲထူနေလကောင်းပဲ။ဟိုအဲ့ဒီမြို့မွန်စတိတ်အပါအဝင်အဲ့ဒီဖေဘာနိုင်ငံရေးပါတီတွေစပေါင်းပြီးတော့ပါလာတယ်။ကရင်လူဖွဲ့စည်းဆိုရင်လည်းပဲအခုကျွန်တော်တို့ဒုတိယဝန်ကြီးဆင်ပါလာတယ်လို့ထူဖို့လို့ပါလို့ဆိုရင် KNU ခေါင်းဆောင်တူဖြစ်ပါတယ်။စာအဲ့ဒီတွေ့ကြောင်ကျွန်တော်တို့ပါလာတဲ့ပုံစံကဟိုတုန်းကလို KNU နာမည် KIO နာမည် CNF နာမည် New Moon State Party နာမည်တွေကျွန်တော်တို့ပါဝင်မှုကပူပြီးတော့ထိရောက်တဲ့နေလံဖြစ်တယ်ဆိုပြီးတော့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျဆိုတော့ဒါလေးကိုပဲကျွန်တော်လည်းဖြည့်ဆွက်ပြီးတော့မေးချင်တာကနောက်ပိုင်းမှာကောဒီတဲ့ပူပြီးတော့ကျေပြန်းတဲ့အားလုံးပါတဲ့စုဖွဲ့မှုဖြစ်လာနိုင်ကြလားကောင်းနေပါလား
အလွန်ကောင်းပါတယ်အင်မတန်မှကောင်းပါအမမအဖေကျွန်တော်တည်တလို့ဆိုရင်ရှမ်းပြည်နယ်တို့ဘာလို့မှဆိုတော့ရှမ်းပြည်ကျေနေလေလူမျိုးပေါင်းစုံရှိတယ်သူတို့ကြောင့်သူတို့ရဲ့အတိုင်ပင်မှုအဆင့်ကကျွန်တော်တို့ချင်းပြည်နယ်တို့ဘာခေါ်မလဲတခြားကြားပြည်နယ်တို့ထက်သူတို့ကအချင်းယူဖို့လုပ်တယ်ဆိုတော့အဲ့ဒီတွေ့ကြောင့်ကျွန်တော်တို့အနေနဲ့ဒီချိန်မှာဖက်ဒရယ်လို့ပြောလိုက်လို့ဆိုပြည်နယ်ကိုချိန်ထားပြောလို့ရပါဖြစ်တယ်သူနည်းလကောင်ခုချိန်မှာဖက်ဒရယ်အာမေရှိလို့ပြောတချို့ကဖက်ဒရယ်အာမေကိုပြည်ထောင်စုအဆင့်မှာဖွဲ့စည်းလိုက်တဲ့တပ်မှကျွန်တော်တို့တွားပြီးတော့ပေါင်းတဲ့ပုံစံမျိုးတွေပဲမြင်တယ်။အမှန်စင်ကြီးကဖယ်ဘယ်စနစ်အရတွားမယ်ဆိုရင်ကျွန်တော်တို့အနေနဲ့ပြည်နေအသီးသီးလူမျိုးအသီးသီးကဖွဲ့စည်းလိုက်တဲ့တပ်တွေရှိတယ်။ခုနကကျွန်တော်တို့ဆိုရင်ချင်းမြောက်ကြာကာလချင်းမြောက်သားတိုင်းပင်ခံပေါ်စီအုပ်မှာကျွန်တော်တို့ချင်းပင်နေထွတ်တော်စီကြာကာလချင်းပင်နေထွတ်တော်စီမယ်ကြာကာလချင်းပင်နေဆိုရစီမယ်အဲ့ဒီကြာကာလချင်းပင်နေဆိုရအောက်လက်အောက်ထဲမှာကျွန်တော်တို့ ကာကွယ်ရေးဝန်ကြီးဌာနရှိမယ်အဲ့ဒီကာကွယ်ရေးဝန်ကြီးဌာနမှာကျွန်တော်တို့အနေနဲ့ပြည်ကကြောက်နေဖက်တို့တမရောဖက်ဒရယ်အာမေဆိုတာထွက်ပေါ်မှာဖြစ်ပါတယ်ဆိုတော့အဲ့ဒီစနစ်ကကျွန်တော်တို့အခိုင်အမာတည်ဆောက်နိုင်ပြီးပေါင်းစုံလူမျိုးပေါင်းစုံဘူးပေါင်းပြီးတော့မှအခိုင်အမာတည်ဆောက်တဲ့အစိုးရဖြစ်မယ်လွတ်တော်ဖြစ်မယ်တမရောဆိုတော့အဲ့ဒီစနစ်မျိုးကိုကျွန်တော်တို့ချီတက်နေတာဖြစ်တယ်အခုကြာဘူးနောက်မှမဟုတ်တဲ့စနစ်မျိုးနဲ့ကျွန်တော်တို့သွားတာဖြစ်တယ်သို့တော့အနာဂတ်တိုင်းပြည်အတွက်အနာဂတ်ပြည်ထောင်စုကြည့်အတွက်ပို့ပြီးတော့ခိုင်ပါတယ်ပို့ပြီးတော့ကောင်းဝင်တယ်ဆိုတဲ့စနစ်မျိုးကိုကျွန်တော်တို့သွားနေတာဖြစ်တယ်ဆိုလို့တင်ပြချင်တယ်အဲ့ဒီအတွက်ကြောင့်ပြည်သူလူထုကလည်းနားလေတဲ့တနေ့မှာအပိဝအပေထုတ်ခံတယ်ခုလေအပေထုတ်ခံနေတယ်ဆိုတာတင်ပြချင်တယ
်ဟုတ်ကဲ့ကျွန်တော်ဆရာကဖက်ဒရယ်အမေဆိုတာပြောသွားပါတယ်ကျွန်တော်တို့အခုကြားနေရတဲ့ပြည်သူကာကွယ်ရေးတပ်ဆိုပြီးတော့ဖွဲ့ဖို့လုပ်နေဆိုပြီးတော့ကျွန်တော်တို့ကြားနေမှာတကယ်ပဲဖြစ်နိုင်ခြေရှိပါရလားဆရာဒီပြည်သူကာကွယ်ရေးတပ်ဆိုတာကရောဘယ်လောက်ထိအလားလာကောင်းနေပါပြီလဲ
ဖြစ်နိုင်ခြေရှိ is တာထဲကျွန်တော်တို့တိုင်းပြည်ရဲ့လူအချက်ပြည်ထောင်စုကြီးရဲ့လူအချက်ကိုကျွန်တော်တို့ကြည့်ပြပါမယ်ဒီအချိန်မှာမြန်အောင်လိုင်းကူဆောင်တဲ့တပ်မတော်ကြီးကပြည်သူလူထုကိုအန္တရာယ်ပြုတ်နေသောတောင်းကျမ်းသူဖွဲ့စည်းဖြစ်သွားပါတယ်ပြည်သူလူထုရဲ့အသေးဦးအင်ကိုကျွန်တော်တို့ကာကွယ်ဆောင်ရွက်တဲ့တပ်မတော်ဖြစ်မဟုတ်ပဲနဲ့ပြည်သူလူထုကိုနေရှင်နဲ့အမျှချိန်ချုပ်နေသောတပ်ဖြစ်နေသောကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးနေသောတပ်မတော်ဖြစ်နေပါသူတို့ကြောင့်သူတို့ကိုအစားထိုးမဲ့တပ်မတော်တို့ကလူကိုလူနေပါတယ်အဲ့ဒီလူအပ်နေလူအပ်ချက်ကိုကျွန်တော်တို့ဒီတိုင်းပြည်မှာရှိတဲ့တန်ပေါ်၅၀ကျော်သောပြည်သူလူထုကိုစားပြုတ်တဲ့တပ်မတော်ရှိခုစီရမှာဖြစ်ပါတယ်အဲ့ဒီတွေ့ကြောင့်ကျွန်တော်တို့မရမကစူးစမ်းမှာပါတယ်ဖြစ်နိုင်ရင်မဖြစ်နိုင်ဖြစ်အောင်လုပ်ရမယ်ဘာဖြစ်လို့လဲတိုင်းပြည်ရဲ့လူအပ်ချက်ဘာဖြစ်လို့လဲပြည်ထောင်စုကြီးရဲ့လူအပ်ချက်ဖြစ်တယ်။ဘာဖြစ်လို့လဲပြည်သူလူထုရဲ့လူအပ်ချက်ဒီလူအပ်ချက်ကိုဖိဆွတ်ဖို့ပဲကျွန်တော်တို့လုံးဝဆောင်ရွက်တော့မှာဖြစ်ပါတယ်
။ဟုတ်ကဲ့။နောက်တစ်ခုကဒီအမျိုးသားညီညွတ်ရေးအတိုင်းအမြခံကောင်စီပေါ့ NUCC ဒီ NUCC ဆိုတော့ကျွန်တော်တို့ကြားတော့ကြားနေရတယ်။လာဒီ NUG ကိုကျင်ညာတဲ့နေ့ကဆိုရင်ဒီရှင်းဆက်ရှင်းပြဆက်ခေါင်းဆောင်သူဖြစ်တဲ့ကိုမင်းကိုနိုင်ကဒီအစိုးရကိုမိတ်ဆက်ပြီးတော့ပြောသွားတဲ့အခါမှာသူက NUCC ကိုစားပြုပြီးတော့သူပြောသွားတယ်လို့ကျွန်တော်သိရတယ်။ဒါပေမဲ့အဲ့ဒီ NUCC ဆိုတာဘာလဲဘယ်သူတွေပါတယ်လဲစသဖြင့်ကျွန်တော်တို့တည်တည်ချာချာမသိရသေးပါဘူးဒါနဲ့ပတ်သက်ပြီးတော့ဒီအမျိုးသားညီညွတ်ရေးအတိုင်းအမြခံကောင်စီနဲ့ပတ်သက်ပြီးတော့ဘယ်တော့လောက်တည်တည်ချာချာတိတိကျကျသိရပါမလဲဘယ်သူတွေပါနေပါလဲခင်ဗျာ
ဟုတ်ကဲ့ NUCC ကတော့အခုကျွန်တော်တို့အနေနဲ့ကဘာဖော်မလဲအစုအဖွဲ့လေးခုနဲ့အခြေခံပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်အဲ့ဒီအစုအဖွဲ့လေးခုဆိုတဲ့နေရာမှာစောစောကကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ခံကောင်စီဖွဲ့စည်းတာနဲ့ပုံစံကတထပ်ထေးကြပါတယ်အခု NUCC မှာလည်းပဲ2020 November လ7ရက်နေ့မှာပြည်သူလူထုတရလုံးကတခဲနဲ့ရွေးကုတ်တင်မြှုပ်ထားတဲ့ထွတ်တော်ကိုယ်စားလှယ်များပါပါတယ်ပြီးတော့စစ်ကောင်စီနဲ့ပူးပေါင်းခြင်းမရှိတဲ့နိုင်ငံရေးပါတီများပါပါတယ် CDM ကိုလှုပ်နေတဲ့စစ်အစိုးရကိုဆန့်ကျင်နေတဲ့တွေနဲ့အထွေထွေတပိတ်ကော်မတီတွေပါပါတယ်ပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့အကိုင်တော်လှန်ရေးဖွဲ့စည်းများပါပါတယ်ဒီအစုဖွဲ့လေးခုနဲ့ကျွန်တော်တို့ပေါင်းပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအချိန်မှာကျွန်တော်တို့အနေနဲ့ပြည်သူလူထုမသိဘူးဆိုတာလည်းဖြစ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဟာကိုစစ်ကောင်စီကနေပြီးတော့တောင်းကျမ်းတဲ့စစ်ကောင်စီကကျွန်တော်တို့ကိုချိန်ချုပ်နေတယ်။တရားဝင်စီဝေးလုပ်လို့မရဘူး။သူ့အတွက်ကြောင့်ကျွန်တော်တို့ရဲ့စီဝေးလုပ်တဲ့ပုံစံကျွန်တော်တို့ရဲ့တွေ့ဆုံနေတဲ့ပုံစံကျွန်တော်တို့အတိုင်းဥပါဖော်မလဲ Master တလာလုံးလုံး February လအလီလောက်ကနေပြီးဆိုကျွန်တော်တို့တွေ့ဆုံမှုတွေလုပ်တယ်။စီဝေးတွေပုံမှန်လုပ်တယ်တော်တော်လူထုတိအောင်ကျွန်တော်တို့အနေနဲ့တင်ပြခွင့်မရလိုက်ခင်ကျွန်တော်တို့အလုံးလုံးနေပါတယ်ဆိုတော့ကိုပဲပြည်သူလူထုအဲ့ဒီစုခွေတွေကိုခိုင်ခိုင်မာမာစုစည်းပြီးတော့မှပြည်ထောင်စုကြီးတွေပူးပေါင်းပြီးတော့လှုပ်လှုပ်နေတာပါတယ်ဆိုတော့ဒီတင်ပြချင်ပါတယ
်ဟုတ်ကဲ့ဆိုတော့အခုကဟလာအာနာသိမ့်ထားတဲ့စစ်တပ်ကနေပြီးတော့ဒီအာနာသိမ့်မှုကိုလည်းပဲအခုချိန်ထိပေါ့နော်နှစ်လကျော်လာပြီအပြင်းထန်ဆန့်ကျင်နေတော့မယ်ဟလာအသက်ဆုံးရှုံးပြီးသွားကြတဲ့လူတွေလည်းမနည်းတော့ဘူးဒီကြားထဲမှာပဲကျွန်တော်တို့ကြားနေရတာကဒီစူးစီးမှုပါဝင်မှုလူတွေရဲ့ထောက်ခံအားပေးမှုဒါတွေကသိအားကောင်းတယ်မြန်မာနိုင်ငံရဲ့အခြေအနေကအနာဂတ်အတွက်ဟလာကောင်းမွန်တဲ့အချက်တွေလည်းဒီအခြေအနေဇိုးအောက်မှာပဲရနေတယ်ထွက်နေတယ်ဆိုတော့စကားမျိုးတွေကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့ဆရာအနေနဲ့ကလက်ရှိရင်ဆိုင်နေရတဲ့အခြေအနေဇိုးကြီးကနေတိုင်းပြည်အနာဂတ်အတွက်အခွင့်အလမ်းကောင်းတွေရနေတယ်ဟလာအလားအလာကောင်းတွေရှိနေတယ်ဆိုရင်အဲ့ဒါတွေကဘာလေးလို့များဆရာပြောချင်ပါလဲအချင်းချုပ်လေးပြောပြပေးပ
ါဟုတ်ကဲ့ဆရာမေကုန်းကိုကျွန်တော်မဖြစ်ခင်ပါကိုစီအာနာစနစ်ကိုစန့်ကျင်ရင်းနဲ့ဒီ online စစ်တပ်ကိုစန့်ကျင်ရင်းနဲ့အသက်ဆုံးဆုံးသွားတဲ့အာဂန်ဒီခေါင်းဆောင်များကိုကျွန်တော်အလေးပြုချင်ပါတယ်တန်ရရတဲ့ တွေ့ဘူးဒီလည်းဆုတောင်းပေးပါတယ်အဖန်စီခံရတဲ့ထိမ့်သိမ့်ခံရတဲ့ခေါင်းဆောင်များအားလုံးလူငယ်လူရွယ်အားလုံးတွေ့လဲကျွန်တော်ဆုတောင်းပေးပါတယ်တို့ပြန်ပြည့်ပြည့်တွေ့ကျွန်တော်တို့အားလုံးဝင်လောက်ချက်မှာဖြစ်ပါတယ်ကျွန်တော်အနေနဲ့ဒါအခုဖြစ်ပေါ်နေတဲ့ရွေးဥတော်လှန်ရေးပေါ့နော်ကျွန်တော် CDM မှာကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်ခဲ့မှုတဲ့ဖြစ်ပွားခဲ့မှုတဲ့အရေးတော်ပုံအားလုံးထဲမှာအားအကောင်ဆုံးဖြစ်တယ်လို့ဆိုပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာခုအာဏာသိမ်းတာ၃ခါရှိတယ်။1962တုန်းကတစ်ခါရှိတယ်။1983တုန်းကတစ်ခါရှိတယ်။1962တုန်းကဘူချိုကြီးနေပြီအာဏာသိမ်းတာကျွန်တော်တို့တိုင်းရင်းသားတွေကအမျိုးသားတိုင်းတူရင်းနဲ့ကိုယ်ပိုင်ပြတ်ထန်ခွင့်နဲ့ Federal Snick ကိုတောင်းဆိုတဲ့တွေ့ကြုံ။အဲ့ဒါကိုဟန်တာခုပိတ်ပင်ခုဘူနေဝင်းကအာဏာသိမ်းခဲ့တာဖြစ်ပါတယ်။ဆိုတော့ဘူနေဝင်းကဖက်ဒရယ်စနစ်ကိုဟန်တာပိတ်ပင်ဖို့အာဏာသိမ်းလို့ကျွန်တော်တို့တိုင်းရင်းသားလူမျိုးတွေဖက်မှာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ကြီးညီလာခံကနေရှင်းလာပြီးတော့မှရန်ကုန်ဖြွတ်တော်မှာအတန်လွတ်ညုံမှာကျွန်တော်တို့ဖက်ဒရယ်ဆီမီနာလောက်တုန်းကကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်တဲ့ဗမာနိုင်ငံရေးပါတီတခုမှမရှိကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်ပြီးတော့ပြောဆိုပေးမဲ့ဗမာနိုင်ငံရေးတမတယောက်မှမရှိ1960ကလာဒီတော့1980တုန်းကကျွန်တော်တို့ကြောင်သားတွေနေနဲ့အဲဒီမှာကျွန်တော်ကြောင်သားပါရန်ကုန်တို့ကတူကြောင်သားတယောက်နေနဲ့စီလီလူကြီးတော့ပုံမှာပါခဲ့တယ်။အဲဒီကာလတုန်းကကျွန်တော်တို့ဒီမိုကရေစီကိုကျွေးကြော်ခဲ့တယ်။အဲဒီကာလတုန်းကကျွန်တော်တို့တိုင်းရင်းသားတွေကပြည်ထောင်စုတိုင်းရင်းသားလူမျိုးပဲဒီမိုကရေစီခွဲချုပ်ဆိုပြီးတော့ကျွန်တော်တို့ကစူးစီးပြီးတော့ဖက်ဒရယ်အကြောင်းကိုကျွန်တော်တို့ပြောချင်တယ်။တော့ဖက်ဒရယ်ဆူတဲ့စကားလုံးကိုကျွန်တော်တို့တရားဝင်ပြောလို့ရတယ်။ဆိုတော့ကျွန်တော်တို့ဘာပဲတုံ့လို့ရတယ်လဲဆိုတော့စစ်မှန်တော့ပြည်ထောင်စုဆိုနေစတော့ကျွန်တော်တို့ပြောလို့ရတယ်။အဲ့ဒီခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ဖက်ဒရယ်စနစ်ကတိမ်မြုပ်သွားတယ်။ဒီမိုကရေစီရည်တော်ပုံစံကအင်မတန်မှအကောင်းတယ်။သို့တော့ကျွန်တော်တို့ပြည်ထောင်စုကြီးကျွန်တော်တို့တိုင်းပြည်ရဲ့လူအချင်းအရာဖက်ဒရယ်စနစ်နဲ့ပေါ့ပူတွေးပြီးတော့မှဒီတိုင်းပြည်ကိုထူထောင်ရမယ်ဆိုတဲ့ဖက်ဒရယ်ကြံသွားတယ်။အဲ့ဒီတွေ့တော့စီလေလုံးရည်တော်ပုံကြီးကတလောက်အကောင်းခဲ့ပေမဲ့အဆုံးတက်အောင်ကိုမခံနိုင်ခဲ့။အခုတထောင်နဲ့စက်တီမှာဖြစ်ပေါ်နေတဲ့နှွေးဦးတော်လှန်ရေးကို CDM ဖုတ်ဆရာမှုမှာတော့ကျွန်တော်တို့ရဲ့ကြွေးကြော်တာလမ်းမပေါ်မှာကြွေးကြော်တာတနိုင်ငံလုံးမှာကြွေးကြော်တာကိုကြည့်ပါဒီမိုကရေစီဖက်ဒရယ်လို့တော့မပြောဘူးဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ရဲ့လူအချင်းကိုတိုင်းပြည်လုံးမှာပြည်အဲ့ဒီတွေ့ကြောင်တာဟာဘူချော့အောင်ဆန်းတဲ့ကျွန်တော်တို့တိုင်းရင်းသားလူမျိုးမှာပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့ပင်လုံစာချုပ်အပိုင်ငါဖက်ဒရယ်နိုင်ငံတို့ကိုထူထောင်ရမယ်ဆိုတာနဲ့ပင်လုံစာချုပ်အပိုက်ကိုနေဒီမိုကရေစီနိုင်ငံတော်ကိုထူထောင်ရမယ်ဆိုတာအဲ့ဒီနှစ်ခုကအခုရည်တော်ပုံကြီးမှာပဲပေါင်းဆက်သွားတယ်အဲ့ဒီတွေ့ကြောင်ပင်လုံရဲ့အပြစ်တာရပင်လုံစိတ်သက်ဆိုတာတတိုင်းပြည်လုံးမှာအခုတခါလုံးဒီအရည်တော်ပုံကြီးလို့ရှင်တန်ချင်းအောင်မြင်ခြင်းမရှိဘူးအဲ့ဒီတွေ့ကြောင်ဒါကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ပြည်ထောင်စုတမိုင်းမှာအင်အားအကောင်ဆုံးသောရည်တော်ပုံကြီးဖြစ်တယ်အောင်မြင်ကိုအောင်မြင်ရမယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ
့เนี่ยมาจนคุณน่ะเสียပြောသွားတယ်ဟာလာဒီစုဖွဲ့မှုတွေပါဝင်မှုတွေအကြောင်းကိုဆရာပြောရင်းနဲ့ကျွန်တော်ကောင်းတယ်မှာမိကုံးလေးတစ်ခုပေါ်လာတယ်အနေလေးပုံကူကြီးဆက်နေလဲဆက်နေပေါ့ဆရာဒေါက်တာလျံမုန်းစခေါချင်းအခုဒေါက်တာဆာဆာချင်းဆရာတို့နှစ်ယောက်စလုံးကမြို့သားညီမအစိုးရ NUG မှာပါဝင်နေကြတယ်တစ်ဖက်မှာကြားတဲ့အခါကျတော့ဒေါက်တာအန်ဒရူးမွန်ကျွန်းလျံသူလည်းချင်းပါပဲသူကတော့စစ်ကောင်စီထဲမှာပါဝင်ဒီပုံမှန်ဆရာအနေနဲ့အတွေးခံစားချက်ဘယ်လိုများရှိတယ်ဆရာ
ကျွန်တော်အနေနဲ့ဒီကြီးတော်ပုံသေးမှာဓမ္မနဲ့အဓမ္မတိုက်ပွဲဖြစ်တယ် moral တိုက်ပွဲဖြစ်တယ် moral principle တော့အမှန်တရားပုံမှာယက်တည်ဒါမှမဟုတ်မတရားမှုပုံမှာယက်တည်အဲ့ဒီမိခွန်းကိုဖီချဖို့တွေ့ဆိုင်ဆရာလူမျိုးဖြစ်ချင်းဘေးဘာသာကိုကူးကွယ်ချင်းဆိုတာထက်လူသားတယောက်အနေနဲ့မိမိရဲ့ကိုကျင့်တရားပဲမှာရှိတယ်မိမိရဲ့ယုံကြည်ချက်ကပဲမှရှိလေအမှန်တရားပေါ်မှာယက်တည်သလားမတရားမှုပေါ်မှာယက်တည်သလားအဲ့ပေါ်မှာကျွန်တော်ဖြေရမယ်ကျွန်တော်ကခရီးရန်တရားဖြစ်တယ်ကျွန်တော်တို့တမချန်းစာတွေမှာပေါ်ပြထားတယ်တမတရားအမှန်တရားကတင်တော့ရွံ့မြူစီနေတယ်ဆိုတော့ကျွန်တော်ကအမှန်တရားပေါ်မှာယက်တည်ရှိတယ်ပြည်သူလူထုနဲ့သူယက်တည်ရှိတယ်တနိုင်ငံလုံးဓမ္မတရားပေါ်တမတရားပေါ်အမှန်တရားပေါ်မှာယက်တည်တဲ့လူထုနဲ့ကျွန်တော်လက်တွေ့ချင်းချင်းဖြစ်ဤခရိယံဖြစ်ဤဆိုတာဒုတိယမိခွန်းပါလူသားတယောက်အနေနဲ့ကိုယ့်ကိုယ်ကိုဖြစ်ရမိခွန်းဖြစ်ပါလေ
ဟုတ်ကဲ့ပါဗျာဆိုတော့တိတ်မကြခင်ရပိုင်းပေါ့နော်ဒါမှမဟုတ်လည်းပဲတည်င်းဘတ်တွေအတွင်းမှာပေါ့လူလူအနေနဲ့အမျိုးသားညညရေးအစိုးရစီကနေပြီးတော့နောက်ထပ်ဘယ်လိုအားတက်စရာတည်င်းစကားမျိုးနောက်ထပ်ဘယ်လိုအားတက်စရာဒုတက်ဖြစ်သူမှုမျိုးများကြားလာရစရာရှိပါတယ်ဆရာကြားလာရဖို့ရောအလားအလာရှိပါသလားခင်ဗျအ
များကြီးရှိပါတယ်ကျွန်တော်တို့အနေနဲ့စစ်အာဏာစင်စစ်နေကိုတွန်းလှန်တိုက်ခိုက်ပြီးတော့ဖြိုလှေးနိုင်ရမယ်ဒီကြီးတော်ပုံကြီးအောင်မြင်ရမယ်ဒီလိုအောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့ရလာလာတာစောစောကျွန်တော်တို့ပြောသလိုကျွန်တော်တို့တိုင်းရင်းသားနဲ့ဘီမကပမာတို့တလောက်နိုင်ငံကြီးရတစ်ခါမှမရှိရှိဘူးဒါနဲ့မတည့်ပြီးတော့နိုင်ငံတကာကကျွန်တော်တို့ကိုထောက်ခံအားပေးတယ်ဘို့မကြခင်မှာအာဆီယံစီဝေးကြီးလုပ်ဒီနေ့ကျွန်တော်တို့တရင်ကောင်းကြရပါကျွန်တော်တို့ NUG ရဲ့နိုင်ငံချဲဝင်ကြီးတော်ကြီးမအောင် Zoom နဲ့တက်ပြီးတော့စကားပြောမယ
်ဆရာကျွန်တော်ဖြတ်မိချင်ပါတယ်အဲ့ဒါတကယ်ပဲအတည်ပြုနိုင်ပါပြီလားခင်ဗျအ
ော်ကျွန်တော်အနေနဲ့တော်ကြီးမအောင်ဆရာအတည်ပြုတာတော့အတည်ပြုချက်တော့ရှိသေးဘူးတော်တော်ကျွန်တော်တို့ကြားနေရပါတယ်သူ့အတွေ့အကြုံကျွန်တော်တို့ကအောင်မြင်မှုတရလို့ကျွန်တော်ပြောချင်တယ်နံပါတ်1နံပါတ်2အနေနဲ့ယနေ့အထိမင်းအွန်လိုင်းနဲ့စီခေါ်စီကိုဘေးနိုင်ငံကမှအတည်ပြုကျွန်တော်တို့ကို NUG ကိုအစိုးရအနေနဲ့အတိမတ်ပြုတ်ဦးမပြုတ်ဦးခဏထားဒီ NUG ဆိုတာ2020 November လဆီရနေ့မှာကျင်းပတဲ့ရွေးကောက်ပွဲရတက်လာတာဖြစ်တယ်။နိုင်တဲ့ပါတီရဲ့ NLD ဖြစ်တယ်။ဆိုတော့အဲ့ဒီ NLD အစိုးရက2025ကလည်းနိုင်ခဲ့တဲ့အတွက်တစ်ဆက်တစ်ဆက်ထိရှိတော်ဆူရဖြစ်တယ်။သူ့အတွက်ကြောင့်ကျွန်တော်တို့ပြီးခဲ့တဲ့အစိုးရကိုအတိမတ်ပြုတ်တယ်။ရွေးကောက်ပွဲကိုနိုင်ငံတကာကအတိမတ်ပြုတ်တယ်ကြည့်ကျူတယ်ကွန်ပျူတယ်ဆိုကြတဲ့ကျွန်တော်တို့စီမှာမန်ဒိတ်ကစီပီတာဖြစ်တယ်ကျွန်တော်တို့စီမှာလူထုရဲ့မန်ဒိတ်တာမကဘူးနိုင်ငံတကာအတိမတ်ပြုချင်းကအဲ့ဒီပုံမှာရှိနေပါအကျေလောက်တာမြောက်နိုင်ကိုအတိမတ်ပြုတယ်ဆိုရင်1984ကာလတုန်းကပြန်ကြည့်ပါစေဇာမှတ်မိမှာပါကျွန်တော်တို့ခက်တုံးကလူတွေဖတ်ပြီးပါဘူချိုကြီးဆော့မောင်အာနာတိမ့်ပြီးတော့တိတ်မကြောက်ခိုင်းကဘူချိုကြီးတယောက်လာပြီးတော့နော်သူ့ကိုလာကွန်ပျူတယ်ချက်ချင်းအတိမတ်ပြုတယ်ဘယ်ရမျိုးမရှိဘူးသူတို့နေနိကဆောင်လုံးလုံးနေပါလေဆိုတဲ့တရုတ်တော်မှာဒီနေ့ကိသူတို့ကိုတရားဝင်အသိမှတ်မပြုတ်ဘူးဘာဖြစ်လို့လဲအသိမှတ်မပြုတ်တင်တဲ့ဆိုရဖြစ်လို့လူထုပေါ်မှာတောင်းကျမ်းပြီးတော့လူထုကိုဖိနှိပ်တဲ့ဆိုတာဘယ်ကဘာကသူ့ကိုတိမှတ်ပြုတ်ပြီးတော့တရုတ်ကနိုင်ငံတကာဟိုဘာပေါ်မလဲ regional stability ဟိုဒေသဟိုဘာပေါ်မလဲတည်ငြိမ်ရေးကိုဥစားပေးတယ်ဒီဆိုရလေအောင်မှာဘလူလောက်ပြီးတော့ဒီဒေသလုံခြုံနိုင်မလဲတည်ငြိမ်နိုင်မလဲအဲ့ဒီတွေ့ကြဘေကဘာကဘေနိုင်ငံကမှသူ့ကိုတိပတ်ပြောပါဘူးပြောကျွန်တော်တို့ရဘာကော်မလဲဆိုလူထုနဲ့တိုင်းရင်းသားနဲ့ဒီအစိုးရနဲ့ကျွန်တော်တို့အန်ဂျူဂျီဆိုရနဲ့ကျွန်တော်တသားသေးဖြစ်တယ်လှုပ်ဆောင်ပြီးတော့ဒီအစိုးရဘာနဲ့ရက်တည်ပါလဲလူထုကသူ့ကိုခွင့်မပေးဘူးနိုင်ငံတကာလည်းသူ့ကိုရင်းနှီးမြှုပ်နှံမပေးမှာမဟုတ်ဘူးပြီးတော့ဘာနဲ့ရက်တည်ပါလဲရက်တည်နိုင်မှုရှိရှိမှာအဲ့ဒီတွေ့ကြောင်ကျွန်တော်ကမြင်အောင်နိုင်နဲ့ပေါင်းနေတဲ့သူ့လက်အောက်မှာမှုထပ်နေတဲ့တမတော်သားတွေကိုပွန့်ပွန့်လင်းလင်းပြောချင်တယ်ဘလို့ပြောချင်တယ်ဆိုတော့ကျွန်တော်ကငင်းချင်ဆွေးနွေးပွဲမှာဟို NCA လမ်းကြောင်းရကျွန်တော်တို့ဆောင်ရွက်နေတယ်ငင်းချင်ဆွေးနွေးပွဲမှာငါးနှစ်အလုပ်လုပ်ခဲ့ UPDJC ရဲ့ဒုဥက္ကဋ္ဌအနေနဲ့ကျွန်တော်တာဝန်ထမ်းဆောင်အဲ့ဒီကာလတုန်းကဟိုတမတော်ကဘူချုပ်ကြီးတွေဒုတိယဘူချုပ်ကြီးတွေဟိုအရာရှိကြီးတွေနဲ့ကျွန်တော်နီးနီးကပ်ကပ်ထိတွေ့ခဲ့ဆက်ဆံခဲ့တယ်အဲ့ဒီအချိန်မှာဘူချုပ်တော်များများကတကယ်တော်တဲ့လူတိုင်းပြည်ကိုချစ်တဲ့လူအများကြီးရှိတယ်တော်တော်လက်ရှိချိန်မှာတမတော်မှာတသွေးတတန်ဓမိတ်ဆောင်သူတို့ထွက်မလာနိုင်ဘူးအမှန်စင်စစ်ကဒီလူတွေကမင်းအွန်လိုင်းအာနာတိမ့်တာကိုလည်းကြိုက်မှာမဟုတ်ပါဘူးဒီလူတွေကလူကောင်းတွေဆိုတော့ကျွန်တော်ကသူတို့ကိုပြောချင်တာဆရာရဲ့ရေဒီယိုကနေတန်ဖြန့်စီစဉ်ကနေကျွန်တော်တင်ပြတတ်တိစီစီနဲ့ပြည်သူဖက်ကရက်တည်ပါတဦးချင်းလည်းထွက်လာလို့ရတယ်တဆုတက်ဖွဲ့လိုက်လည်းထွက်လာလို့ရတယ်တန့်ရှင်းလိုက်လည်းကျွန်တော်တို့ဆူရနေလာပေါ့ကုသမိုင်းကိုကူကေတယ်ကိုယ်တမိုင်းကိုအငိအချေးဖြစ်နေတမိုင်းမှာမချန်ထားကမချန်ထားပါနဲ့လူထုဘက်ကလာရက်တူမင်းအွန်လိုင်းကိုကြောခိုင်းပါလို့ကျွန်တော်သူတို့ကိုဟိုဖိတ်ခေါ်ချင်တို့တော့ဘာလို့ဆိုတော့ကျွန်တော်တို့လူထုကနိုင်ကိုနိုင်ပါဆရာတို့မြန်မာစကားပုံမှာရှိတယ်ပြည်တင်းရင်မြင့်မခံနိုင်ဘူးတဲ့အခုတတိုင်းပြည်လုံးကတင်းမာလေမင်းအွန်လိုင်းပဲပြီးမလဲအဲ့ဒီအတွက်ကြောင့်မင်းအွန်လိုင်းနှုတ်ကနေတကောက်ကိုလိုက်ရမယ်စာပြည်သူဖက်ကလာပါကမရိုသားတွေအမြဲတမ်းပြောတာရှိတယ်ပြည်သူသားအမိပြည်သူသားဖတ်ဆိုတယ်။တော့အခုချိန်မှာပြည်သူသားအမိပြည်သူသားဖတ်ဆို ပြည်သူဘက်ကအမြင်ဆုံးဘလောက်ပေါ့ဘူးကျွန်တော်တို့လုပ်ပြီးလိုက်ချင
်။ဟုတ်ကဲ့ပါဒေါက်တာလျံမိုးစောက်ခေါင်အချိန်ပေးပြီးတော့ဖြည့်ချပေးတဲ့အတွက် view အနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ
။ကျွန်တော်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခုလိုဆရာတို့ရဲ့လွတ်လပ်သောဒရင်းမီဒီယာတွေကကျွန်တော်တို့ပြည်သူလူထုကိုအကျိုးပြုလုပ်ငန်းတွေလုပ်ပါလို့ကျွန်တော်တို့ယူကြည်ပါတယ်။ကျွန်တော်တို့တိုင်းပြည်လွတ်လပ်ဖို့အတွက်ပြည်သူလူထုတရလုံးရဲ့ဘဝလွတ်လပ်ဖို့အတွက်ဆရာတို့ရဲ့ခုလိုကျွန်တော်တို့ကိုဆောင်ရွက်ပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။